အမျိုးသားလူခွင့်ရေးကော်မရှင်ကနေပြောလေနိုင်ငံရေးကျင်းသားတွေနဲ့ကျောင်းသားတွေဝိုင်းရံပြည်သူတွေကိုပြန်လွှတ်ပေးဖို့လေသမရစီစာတင်ထားတယ်လို့သိရတယ်ရှင်နိုင်ငံရေးကျင်းသားတွေအဲ့လိုလွတ်လာလို့ရှင်လေမဲပေးနိုင်ခွင့်ရပါမလားရှင်
နိုင်ငံရေးကျင်းသားတွေလွတ်လာလို့ရှိရင်တော့မဲပေးတိုင်ခွင့်ရပါတယ်ခင်ဗျာကျွန်တော်ထောင်ထဲမှာတော့မှအကျဉ်းချခံရင်တော့မဲပေးလို့မရပါဘူးအချုပ်အနေနဲ့တရားမစီရင်ရသေးဘူးဆိုရင်လည်းမဲပေးလို့ရပါတယ်ခင်ဗျာအဲသူတို့ကတော့လွတ်လာမှပဲရမယ်ခင်ဗျာအဲ့ဒါမဲပေးခွင့်ရှောင်ရမှာပေါ့သူတို့ပုံစံတွေမှာလည်းပါမှာပေါ့လေဒါတွေကတော့ဟိုကော်မရှင်နဲ့သက်ဆိုင်တယ်ရတယ်မရဘူးဆိုတာလေရွေးကောက်ပွဲကော်မရှင်မှာတော့ခွင့်ရတောင်းလို့ရပါတယ်
ဘာဖြစ်လို့လေအခုလိုပေါ့နော်ရွေးကောက်ပွဲနည်းရဲ့အချိန်မှလွှတ်ပေးဖို့တင်ပြပြစ်တာလဲရှင
်ကျွန်တော်တို့ကဒါတော့နိုင်ငံရေးအကျဉ်းသားတွေအဲဒါလည်းသူလူခွင့်ရင်းနဲ့မဲပေးဖို့အခွင့်အရေးတစ်ခုရှိတယ်လေလူတိုင်းအတွက်ဒါတတ်နိုင်တာခွင့်ရရအောင်ဆိုတော့ကျွန်တော်တို့ပြောချင်းဖြစ်ပါတယ်အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေရောတတိပုဂ္ဂလကိုယ်စားလှယ်ရောပြည်သူတွေရောအားလုံးပါဝင်ပြီးတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်နေတာရဲ့ဒီရွေးကောက်ပွဲမှာလည်းကျွန်တော်တို့အကျဉ်းထောင်မှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေတခြားဒီမိုကရေစီတည်ဆောက်ရေးမှာပါဝင်တဲ့လူတွေထိမ့်သိမ်းခံရတဲ့ကျောင်းသားကျောင်းသူတွေဒါတွေအားလုံးကိုကျွန်တော်တို့ရွေးကောက်ပွဲမှာပါဝင်ဆင်နွှဲစေခြင်းနဲ့ရည်ရွယ်ချက်တွေပါငွေချမ်းသာဝင်ရမယ်ရွေးကောက်ပွဲမှာပါဝင်ခွင့်ရမှာဖြစ်ပါတယ်သူတို့ကအဲ့ဒီအကျိုးဆက်တွေတော့ရမှာပေါ့
ခုလေဆရာကြီးလက်ရှိနိုင်ငံရေးအကျဉ်းသားအရေးအတွက်ဘယ်လောက်ရှိတယ်လို့ဆရာတို့သိထားလဲရှင
်ကျွန်တော်တို့ကအတိအကျမသိသေးပါဘူးခင်ဗျနိုင်ငံရေးအကျဉ်းသားအရေးအတွက်ကိုတော့နိုင်ငံရေးအကျဉ်းသားအနေကိစ္စနဲ့ပတ်သက်တာတဲ့ဟိုအဖွဲ့တစ်ဖွဲ့ကသူလုပ်ပါလိမ့်မယ
်လက်ရှိအခြေအနေမှာပေါ့နော်ကျောင်းသားတွေရဲ့ဝန်ရံပြည်သူတွေရဲ့နောက်တက်ကြွလှုပ်ရှားတဲ့လူတော်တော်များများကတော့အမိတ်မချသေးဘူးဆရာဆိုတော့အမိတ်မချသေးတဲ့လူတွေကိုလူငယ်ချမ်းသာကွင်းနဲ့လှုပ်ပေးလို့ရလားရှင်သမရအမိတ်နဲ့ဆိုရင်ရောဖြစ်နိုင်ခြေရှိလားရှင်
သမဏမှာတော့အာဏာရှိတာပေါ့လေဒါကတော့လူငယ်ခန္ဓာကိုယ်ဆိုတာများသောအားဖြင့်တော့ဟိုအမိတ်ချပြီးတဲ့လူတွေပဲပါဝင်သွားတာများတယ်လေဒါကတော့အမိတ်ချပြီးတဲ့လူရောမချရသေးတဲ့လူရောကိစ္စကတော့ကျွန်တော်တို့ဆောင်ရွက်ပေးနိုင်ခြင်းမရှိဘူးလေဒါကတော့သမဏရဲ့သဘောထားပဲဖြစ်ပါတယ်များသောအားဖြင့်တော့ကျွန်တော်တို့အမိတ်ချပြီးတဲ့လူစားကျုံးဝင်တာတွေ့ရပါတယ
်ဆရာအခုအချိန်မှာပေါ့နော်နိုင်ငံတကာကလည်းလေဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ပြောဆိုနေရတဲ့ရှိတဲ့အခါကြတော့လေဆရာရွေးကောက်ပွဲမတိုင်ခင်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးလိုက်မယ်ဆိုရင်ရောဆရာကြီးအကျိုးအမြတ်ကဘာတွေဖြစ်လာနိုင်လဲရှင
်အဲသူတို့အတွက်ရွေးကောက်ပွဲမှာမဲပေးတဲ့အခွင့်အရေးကိုနိုင်ငံရေးသမာဓိရရှိသွားမှာဖြစ်ပါတယ
်တကယ်လို့ပေါ့နော်လွှတ်မပေးနိုင်ခဲ့ဘူးဆိုရင်ရောအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့လေဘာတွေဆက်ပြီးဆောင်ရွက်ဖို့ရှိပါသလဲရှင
်အဲ့ဒီကိစ္စကိုတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်ဖို့ဆိုတာကတော့ကျွန်တော်တယောက်တည်းဒီနယ်ကိုပိုင်အနေနဲ့ကျွန်တော်ပြောလို့မရနိုင်ပါဘူးခင်ဗျာကျွန်တော်တို့ကတစ်ခုခုစုံပြတ်မယ်ဆိုတော့ကျွန်တော်တို့ဟိုမျက်နှာစုံကြီးဆက်တယောက်လုံးပါတဲ့စီဝေးမှာပဲတင်ပြပြီးဆွေးနွေးလို့ရပါပဲ
ခုလို့ပြေးပေးရတဲ့ဆရာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့